ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်ဘိန်းချင်းဖြက်စီးဖို့တွားရောက်ခဲ့တဲ့လူတို့အခြေပြုမူရေးစေဝါတိုက်ဖြက်ရေးဖွဲ့ပတ်ကြာစံကခေါင်းဆောင်တွေကိုဒီကနေ့ကချင်ပြည်နယ်ရဲတပ်ဖွဲ့ကခေါ်ယူစစ်ဆေးနေပါတယ်။ဒီလိုစစ်ဆေးတာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကဖြစ်ပွားခဲ့တဲ့ပတ်ကြာစံအဖွဲ့နဲ့ဒေသခံရွာသားတွေအပြန်အလှန်တိုက်ခိုက်မှုမိရှုဖြက်စီးမှုတွေဖြစ်ခဲ့ရမှာဥပဒေမဲ့ဆောင်ရွက်တာနဲ့တာဝန်ရှိသူတွေကစက်မှတ်မှုအားနည်းတာတွေဖြစ်ခဲ့တာကြောင့်စစ်ဆေးဖော်ထုတ်ပြီးအရေးယူဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အပတ်ကြာသပတေးနေ့ကပက်ကြဆန်ကလူမှုအခြေပြုမူရတိုက်ဖြက်ရေးအဖွဲ့ဟာကမ်ပိုက်တီဒေတာဘက်ကဘင်းကင်းတွေကိုဖျက်ဆီးဖို့တွားရောက်ရမှာဘင်းကင်းပိုင်ရှင်တွေဘက်ကတနက်တွေဘုံတွေနဲ့တိုက်ခိုက်ခံရတာကြောင့်လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပက်ကြဆန်အဖွဲ့ဝင်တွေကသူတို့ကိုတိုက်ခိုက်တယ်လို့ယူဆတဲ့ရွာသားတွေကိုပြန်လည်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီတိုက်ခိုက်တာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ26ရက်နေ့မှာပြည်내အစိုးရကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးအပြစ်မှန်ဖော်ထုတ်သွားမယ်လို့ကြေညာခဲ့တဲ့နောက်ဒီကနေ့ပြည်ချက်ဆန်အဖွဲ့ခေါင်းဆောင်တွေကိုခေါ်ယူစစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ခေါ်ယူစစ်ဆေးတဲ့အခြေအနေကိုဝိုင်းမော်မြို့နယ်ပြည်ချက်ဆန်အဖွဲ့ဥက္ကဋ္ဌဦးစုံတိန်ကအခုလိုပြောပါတယ်
။သူတို့လည်းပါကအပြစ်မှန်ကိုသိချင်လို့ပေါ့နော်။ပြစ်ဒဏ်ဖြစ်တဲ့နေရာမှာသူတို့ကဘလို့အစီအစဉ်နဲ့တွားတယ်လဲပေါ့နော်။ဒီရက်မှာဘယ်လိုတွားတယ်လဲဒီမှာဟိုမှာရောက်ရင်ဘယ်လိုဖြစ်တယ်လဲပေါ့အတင်းဖြစ်သွားတဲ့ညမှာလေဘာတွေ့တယ်လဲဘယ်လိုဆလာတယ်လဲဘယ်လိုဖြစ်လာတယ်လဲပေါ့အဲ့ဒါကိုနည်းတာပေါ့
ဒီအတင်းဖြစ်ပေါ်တာနဲ့ပတ်သက်ပြီးကမ်ပိုက်တီနယ်ကရွာသားတွေကပက်ကြဆန်အဖွဲ့ဝင်တွေကစတင်တိုက်ခိုက်တယ်လို့တင်ကြားထားတာကြောင့်ခေါ်ယူစစ်ဆေးတာဖြစ်တယ်လို့လည်းပြောပါတယ်
သူတို့လည်းတိုင်ထားတာပေါ့သူတို့ကတော့ကျွန်တော်တို့ကဆတာပေါ့နော်သူတို့လည်းဆတယ်ကျွန်တော်တို့ကတနက်နဲ့ဖြစ်တယ်ကျွန်တော်တို့ပဲနေပြီးတော့မှသူတို့ကိုရိုက်တာပေါ့အင်းကြီးကောင်လာတော့ကျွန်တော်တို့ကိုရှုတယ်ပါနဲ့ကျွန်တော်အဲ့ဒါလေးလည်းကျွန်တော်အဖြစ်မှန်ပြောပါတော့နော်အဲ့ဒါလေးကိုဟုတ်တလားပေါ့သူတို့ကဒီကျွန်တော်စစ်ဆေးတာအဲ့ဒါစစ်ဆေးတာပါ
လောလောဆယ်ပက်ချဆန်အဖွဲ့ဝင်6ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတယ်လို့လည်းပြောပါတယ်ဒီလိုခေါ်ယူစစ်ဆေးတာနဲ့ပတ်သက်ပြီးကချင်ရင်းကျိုင်းအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကအခုလိုပြောပါတယ
်ဘသူပြောတာမားတယ်မားတယ်နောက်ပြီးအဲ့မှာလုံချုံရေးရရေးလည်းပါတယ်ဆိုတော့ဒီနေ့နဲ့မျိုးသူလုံလုံချွေးရေးပုံကစစ်စစ်ရောက်မြည်ပေးနိုင်ပြီလားဘယ်လိုလဲဆိုတော့ဥစားကဒီစစ်စစ်နဲ့အစိုးရဝန်ကြီးချုပ်ကလည်းဒီမှာစုံစမ်းစစ်ဆေးဖွဲ့ပြီးတော့မှဒါကိုအရေးယူဖို့အတွက်စီစဉ်ပြောထားတာရှိတယ်အဲ့ဒါကြောင့်ဒီစုံစမ်းစစ်ဆေးရဲ့ဖွဲ့ကောင်းဆောင်ကစီအရေးရင်းကြီးကိုတောင်းပေးထားတယ်လို့သိရတယ်အဲ့ဒါကိုရင်းရင်းကြီးကနေဒီမှာဒီနေ့အဲ့ဒီပတ်တာဖွဲ့ကောင်းဆောင်ရဲ့လက်ခေါ်တယ်ပေါ့လေ
အမှုမှန်ပေါ်ပေါ်ရေးအတွက်ဦးလမိုင်ကွန်ဂျာကသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ
်ခုကတုံးပွင့်ဆန်ဖြစ်နေတယ်အပင်ဖက်ပြိုးတဲ့လူကတစ်ခွက်ဒီမူစီဝတ်တချက်ရဲ့အဖွဲ့ကတဖွဲ့လုံချုံရေးပြည်တဲ့အဖွဲ့ကတဖွဲ့တော့သုံးဖက်ချင်းဖြစ်နေတယ်ဒီသုံးဖက်မှာသူတို့ပြရတော့ဆိုတော့ဒီပတ်သက်ဆံအဖွဲ့တွေရေးဒီဟာအဖွဲ့တွေနဲ့အစိုးရကတော့သူ့ပေါင်းမှလုံချုံရေးပြည်ပြီးတော့မှအတူတွားတဲ့ကိစ္စဖြစ်တယ်လေစုံစမ်းစစ်ဆေးရေးဖွဲ့တဲ့အခါလည်းပဲသူကသဘောနဲ့တစ်ခါပဲဖွဲ့တာညမဟုတ်ပဲနဲ့အားလုံးပါဝင်ပြီးတော့မှဖွဲ့တဲ့ဟာမျိုးဆိုရင်တော့ပုံစံကြည့်အောင်နေမယ်လို့ကျွန်တော်ဒီလိုမြင်တယ်လေ
ပက်ကြဆန်အဖွဲ့ဟာဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းဒေသကဘိန်းချင်းဧက8000လောက်ကိုဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုကမ်ပိုက်တီဒေသမှာဘိန်းချင်းဧက9000လောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။လောလောဆယ်မှာတော့ပက်ကြဆန်အဖွဲ့ဟာဘိန်းတိုက်ဖျက်ရေးလုပ်ငန်းတွေကိုယာယီရက်ဆိုင်ထားပါတယ်။လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့တွေတွားရောက်မဲ့ကမ်ပိုက်တီဒေတာဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစခုံတရင်ခေါင်းဆောင်နဲ့ NDAK ခေါ်အပြည့်အဝဒီမိုကရေစီတစ်တပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တက်တဲ့ပြည်သူစစ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်